မြန်မာနိုင်ငံနဲ့ဥရောပသမဂ္ဂ EU တို့ကြားပထမဆုံးကြိမ်ဖြစ်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်တွင်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုကစိန်ခေါ်မှုတွေကိုဥရောပတာဝန်ရှိသူတွေကအလေးထားပြောဆိုသွားခဲ့ပါတယ်။သမ္မတကတော့အပြောင်းအလဲတွေအတွက်အရှိန်မြှင့်ဆောင်ရွက်နေတဲ့အကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့ EU မြန်မာပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲအဆုံးသတ်နေ့မှာပြောခဲ့တာပါ။အပြည့်အစုံကတော့နေပြည်တော်မှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။EU မြန်မာလုပ်ငန်းအဖွဲ့ရဲ့တတိယနဲ့နောက်ဆုံးနေ့ဆွေးနွေးပွဲကိုနေပြည်တော်မှာရှိတဲ့ MICC မြန်မာ International Convention Center မှာဒီကနေ့ကျင်းပပြီးစတော့တာပါမြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေကလိုအပ်ချက်တွေလှုပ်ဆောင်တဲ့အချက်တွေနဲ့ပတ်သက်လို့ဥရောပကော်မရှင်ဒုတိယဥက္ကဋ္ဌ Catherine Ashton ကအခုလိုပြောပါတယ
် We also talked Mr. President about the need for political and constitutional development and changes.The ongoing journey that the country has embarked upon.
နိုင်ငံရေးနဲ့ဖွဲ့စည်းပုံဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုလိုတဲ့ဆိုတာကိုလည်းကျွန်တော်တို့ဆွေးနွေးကြကြပါတယ်။ဒါကလည်းမြန်မာနိုင်ငံကစတင်ခဲ့တဲ့မပြီးဆုံးသေးတဲ့ခီးလန်းလည်းဖြစ်ပါတယ်။ဒီလုပ်ငန်းအဖွဲ့ဆွေးနွေးပွဲရဲ့အဓိကရည်ရွယ်ချက်ဟာနိုင်ငံရေးနဲ့စီးပွားရေးတွေ့ကြတဲ့တွေ့ဆုံဆွေးနွေးပွဲလည်းဖြစ်ပါတယ်။စီးပွားရေးအရာရေရှည်ဖွံ့ဖြိုးတိုးတက်နေနိုင်ဖို့အတွက်တိကျခိုင်မာတဲ့နိုင်ငံရေးအရာပြုပြင်ပြောင်းလဲမှုတရားဥပဒေစိုးမိုးရေးနဲ့ခိုင်မာတဲ့ဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းရေးအတွက်အင်မတန်အရေးပါတဲ့အစိတ်အပိုင်းတွေဖြစ်ပါတယ်
။သမ္မတဦးသိန်းစင်ကတော့ EU ရဲ့အကူအညီတွေနဲ့အပြောင်းအလဲတွေကိုအရှိန်မြှင့်လှုပ်ဆောင်နေတဲ့အကြောင်းဆွေးနွေးပွဲမစခင်အဖွင့်အမှားစကားထဲမှာထည့်သွင်းပြောဆိုသွားပါတယ်
။ဂျူနီစနစ်ကိုလည်းတိုက်ဖြတ်နေပြီဖြစ်သလိုအစိုးရအုပ်ချုပ်မှုပိုင်းဆိုင်ရာခင်မီပြုပြင်ပြောင်းလဲရေးတွေတရားစီရင်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေနဲ့လူမှုစနစ်ပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုလည်းဆောင်ရွက်နေပြီဖြစ်ပါတယ်။ဒီလိုပြုပြင်ပြောင်းလဲရေးတွေကိုဆောင်ရွက်နိုင်တာဟာနိုင်ငံတကာမိတ်ဆွေများရဲ့အကူအညီဥရောပနိုင်ငံများရဲ့အကူအညီသာမပါဘူးဆိုရင်ဖြစ်မြောက်အောင်ပြင်ဖို့အလွန်ခက်ရင်ပါလိမ့်မယ်မိတ်ဆွေတို့ကူညီကြတာတွေကိုကြည့်မယ်ဆိုရင်ဥရောပသမဂ္ဂနိုင်ငံများအနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးပြောင်းလဲထူထောင်ရေးလုပ်ငန်းဘုတ်ဌာနမြန်မာ Peace Center အတွက်ထောက်ပံ့ကူညီမှုပေးခဲ့သလိုငြိမ်းချမ်းရေးဖြစ်စဉ်အတွက်အထူးထောက်ပံ့ပေးကြတာတွေကိုလည်းတွေ့ရမှာဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့ဖွံ့ဖြိုးရေးအကူအညီတွေကိုလည်းတွန်းလှန်ပေးကြတယ်လို့ယခုအချိန်မှာဆိုရင်ဥရောပသမဂ္ဂရဲ့ကိုယ်စားလှယ်အဖွဲ့လည်းမြန်မာနိုင်ငံမှာရုံးဆိုင်တည်ရှိနေပြီဖြစ်ပါတယ်။ဒီလိုကူညီမှုတွေတိုးတက်မှုတွေဟာကျွန်တော်တို့အစိုးရနဲ့တခြားသက်ဆိုင်ရာအကျိုးအရှင်များကြားပုံမူတောင်းနှင်ခံပါတဲ့အကျိုးဖြစ်ထွန်းစေတဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာအောင်ထောက်ပံ့ပေးနိုင်ကြတာဖြစ်တဲ့အတွက်အထူးကျေးဇူးတင်ရှိကြောင်းပြောကြားလိုပါတယ်
။မြန်မာနိုင်ငံမှာတပြည်လုံးအပြစ်ခတ်ရဆဲရေးပြည်တွင်းငြိမ်းချမ်းရေးကိုအခုနှစ်မကုန်ခင်မှာရရှိအောင်လှုပ်ဆောင်မယ်လို့အရင်ကပြောဆိုခဲ့မှုတဲ့သမ္မတဦးသိန်းစင်ကဒီကနေ့ပြောကြားတဲ့သူ့ရဲ့အဖွင့်အမင်းကွန်းထဲမှာတော့တပြည်လုံးငြိမ်းချမ်းရေးဟာ2015မှာရနိုင်မယ်လို့ထည့်သွင်းပြောဆိုသွားပါတယ်
။ပထမဆုံးအနေနဲ့ကျွန်တော်တို့မြန်မာနိုင်ငံလုံးဆိုင်ရာအမျိုးသားအဆင့်ငြိမ်းချမ်းရေးသဘောတူညီချက်ကို2015မှာရနိုင်ဖို့ကြိုးစားနေပါတယ်။ဒီလိုသဘောတူညီချက်ရရှိဖို့လိုအပ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမူပေါင်းများရရှိနိုင်အောင်လက်ရှိမှာကြိုးစားဆောင်ရွက်လျက်ရှိနေပါတယ်။လွတ်လပ်ရေးရကြတဲ့ကယခုအချိန်ထိမရရှိဘူးသေးတဲ့တပြည်လုံးငြိမ်းချမ်းရေးအရသာကိုမြန်မာပြည်သူပြည်သားအလုံးရရှိခံစားနိုင်ဖို့ဆိုတာကျွန်တော်တို့အတွက်အဓိကဦးစားပေးကိစ္စတစ်ခုပဲဖြစ်ပါတယ
်။တပြည်လုံးအပြစ်ခတ်ရဆဲရေးကို2014ခုနှစ်အတွင်းအပြစ်သားအကောင့်ထဲဖော်နိုင်မှဖြစ်နိုင်မယ်လို့အခုလာစားပိုင်းတုန်းကချင်းပြည်နယ်မြကြီးနားမြို့မှာကျင်းပခဲ့တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြမအစိုးရငင်းညာရေးဖော်ဆောင်ရေးကော်မတီတို့ရဲ့တွေ့ဆုံပွဲအပြီး VOA နဲ့တည်ထောင်ပြုလုပ်တဲ့တွေ့ဆုံမေးမြန်းကမှာပြည်ထောင်စုဝန်ကြီးဦးအောင်မင်းကပြောဆိုထားမှုပါတယ်ဒီကနေ့ပြုလုပ်တဲ့ EU မြမလုပ်ငန်းအဖွဲ့ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမကျင်းပခင်နှစ်ဖက်ပူးတွဲညင်ညာချက်တစ်စောင်ကိုလည်းထုတ်ပြန်ခဲ့ပါတယ်အဲ့ဒီအထက်မှာသုံးရက်တာဆွေးနွေးပြခဲ့တဲ့နိုင်ငံရေးစီးပွားရေးကိစ္စရပ်တွေကိုဖော်ပြထားပြီးမြမနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့လူမျိုးရေးဘာသာရေးဆန်တဲ့ပဋိပက္ခတွေကိုနောက်ပတ်စလုံးကရှုံချကြောင်ဖော်ပြထားပါတယ်။ဒါပြင်အဲ့ဒီပြည်ပခန့်တွေရဲ့ဇင်းမြစ်ကိုဖော်ထုတ်ပြီးအမျိုးသားတင့်မြတ်ရေးကိုမြင့်တင်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ဒီကနေ့ဆွေးနွေးပွဲမစခင်မှာ EU နဲ့မြန်မာအကြားအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေ၊ခီးသွွားလုပ်ငန်း၊တပ်ထုရင်းလုပ်ငန်းစတဲ့ကဏ္ဍသုံးခုတို့မှာနဲ့နဲ့ရှမ်းရှမ်းပူးပေါင်းဆောင်ရွက်သွားဖို့ရည်ရွယ်ပြီးစလွာတွေကိုလည်းလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဒါပြင်မြန်မာနိုင်ငံဗဟိုဘဏ်နဲ့ EU ပြပရင်းနှီးမြှုပ်နှံမှုဘဏ်တို့အကြားမှာလည်းပူးပေါင်းဆောင်ရွက်ရေးEU ကရရှိတဲ့ငွေကြေးတွေကိုတတ်မှတ်ထားတဲ့စံနှုန်းတွေနဲ့အညီသုံးဆွဲရေးတို့အတွက် ဥပဒေနီလန်အရာလိုက်နာဆောင်ရွက်ရမယ့်စာလွှာကိုလည်းနှစ်ဖက်ကိုယ်စားလှယ်တွေလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အခုလိုလက်မှတ်ရေးထိုးတာဟာ EU ကရရှိတဲ့ငွေကြေးတွေကိုသုံးစွဲတဲ့နေရာမှာရော EU ကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံတဲ့နေရာမှာရော EU ကတတ်မှတ်ထားတဲ့စံချိန်စံညွှန်းတွေနဲ့ကိုက်ညီမှုရှိတယ်ဆိုတာကိုသိကြအောင်လှုပ်ဆောင်ခြင်းဖြစ်တယ်လို့ EU ပြည်ပနိုင်ငံများငွေကြေးချင်းကားတဲ့ဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာတမ်ဆင်ဘတ်တန်ကပြောပါတယ်။ဆွေးနွေးပွဲကို EU ဥရောပသမဂ္ဂနဲ့ဥရောပကော်မရှင်ကအရာရှိတွေနဲ့အတူ EU နိုင်ငံတွေကစီးပွားရေးလုပ်ငန်းရှင်တွေနဲ့ရင်းနှီးမြှုပ်နှံသူစုစုပေါင်း150ကျော်လိုက်ပါလာကြတာဖြစ်ပါတယ်ခင်ဗျာ။